မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခုဒီရပိုင်းတွေအတွင်းစီးပိပခါတွေမြန်မာပြည်မှာဘာကြောင့်များတိုးလာလဲဆိုတာပါမြောက်ပိုင်းမဟာမိတ်သုံးဘွဲ့ရဲ့စစ်စင်ရေးနဲ့တူပဲအခုရပိုင်းအတွင်းမှာဒီရှမ်းပြည်မြောက်ပိုင်းမှာဖြစ်လာတဲ့စီးပိပခါတွေဟာမြန်မာနေနေလုပ်ငန်းစဉ်တော်တော်ကြီးမားတဲ့စိန်ခေါ်မှုတရဖြစ်လာပါတယ်နောက်လက်ရှိနေနေလုပ်ငန်းတွေမှာလည်းတုံဆိုင်နေတယ်လို့ပဲအနောက်ဘက်မှာဆိုလို့ရှိရင်ဒီအေးအေးရခိုင်ဖွင့်တဲ့စစ်ပွဲတွေကလည်းဒေသမတည်ငြိမ်မှုတွေရှိနေပါတယ်ဒီနေ့ဆောင်းနေချိန်မှာအခုလိုမျိုးစီးပရစ်ခါတွေပို့ပြီးတော့တင်းမာလာတာဘာကြောင့်မလဲအခုကျွန်တော်တို့ဒိုင်ဒီလိုက်စီစဉ်မှာဖြေရှားကြည့်ကြမှာပါပေါင်းဆွနေဖို့ပြဖို့အတွက်ဖိတ်ခေါ်ထားသူနှစ်ဦးရှိပါတယ်ပထမတူကတော့ANC ရခိုင်အမျိုးသားကောင်စီရဲ့ထူထူတွင်းမှုဖြစ်တဲ့ဦးထွန်းစောပါဦးထွန်းစောကလက်ရှိမြန်မာနိုင်ငံညီညာရေးလုပ်ငန်းစဉ်တွေမှာလည်းပါဝင်ပတ်သက်သူဖြစ်ပါတယ်နောက်တူကတော့ဒီရှမ်းပြည်နယ်ကနိုင်ငံရေးသမားနိုင်ငံရေးလေးလာသူဖြစ်တဲ့ဒီဘောကဦးရဲ့ထွန်းမှာသူဟာအရင်ပြည်သူ့လွတ်တော်ကုသလေဟောင်းတူလည်းဖြစ်ပါတယ်နှစ်ဦးစလုံးကတော့ဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးထွန်းစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးထွန်းစောကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ဦးထွန်းစောကြီးခုနကကျွန်တော်ပြောလို့ပေါ့ညီညာရေးလုပ်ငန်းစဉ်တွေကအခုကတုံလဲတုံဆိုင်နေပြီပြောရဆိုရင်တော့အချင်းတွေကနောက်ပြန်ဆုတ်တဲ့သဘောတော်တွေ့နေရပါတယ်စီးပိပခါတွေလည်းပိုတိုးလာတယ်ဒါဘာကြောင့်ဖြစ်တာလဲတဖက်က CPR တွေကြောင့်ဖြစ်တာလားဒါမှမဟုတ်အဆွေရနဲ့စစ်တပ်ကနေကအားနေနေရလားဘယ်လိုကြောင့်လို့သုံးသပ်မိပါလဲ
ဒီကကျွန်တော်မြင်တာကတော့နှစ်ချက်ပေါ့ဗျာ။ပထမတစ်ချက်ကတော့စေတနာမမှန်ဘူးပေါ့နော်။အဓိကတက်မတော်ကရေစားတပရမီမုတ်တစ်ဖက်နဲ့စစ်ကစားနေလို့ဖြစ်ပါရဲ။နောက်ပြီးတော့ပြည်ခရဲ့စီးကိုတနိုင်ငံလုံးတိုက်တာမလုပ်ပဲကွက်ကြပြည်ခရဲ့စီးလုပ်ပြီးစီးရဲ့သာစီးကိုပဲဂျိုးပန်းနေတာကိုတွေ့ရတယ်။အဲတစ်ချက်ပေါ့နော်။ဒုတိယတစ်ချက်ကတော့နိုင်ငံရေးစံတာမရှိဘူး။စီးရဲ့အသာစီးမရပဲတက်မတော်အနေနဲ့နိုင်ငံရေးစကားပြောမှာမဟုတ်ဘူး။နိုင်ငံရေးကပြောလာရင်လည်းပဲအပြသာသာပဲရှိတယ်။တကယ်တမ်းတော့ဘက်ကဒီစေတနာမှန်ရင် NC လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်တော်လိုင်းဖွဲ့စည်းနေတဲ့ပြည်လေရမှာပေါ့။ဒီတရားဝင်ဆွေးနွေးပွဲကလည်းမရှိအခုနောက်ပိုင်းမှာဆိုလို့ရှိရင် RCSS KNU ဖွဲ့တွေနဲ့လည်းပဲတမ်းတော့ကြားမှာရန်ပန်ရန်ကတိုက်ပွဲတွေကလည်းဖြစ်နေတယ်ဆိုတော့တမ်းတော့မှနိုင်ငံရေးစံတမ်းမရှိဘူးဆိုတာပေါ်လွင်နေတယ်ပေါ့လေ။ဆိုတော့နိုင်ငံရေးစံတမ်းမပါပဲဒီဟန်ပြလုံနေတဲ့ဆွေးနွေးပွဲတွေကလည်းလုံမဖြစ်တော့ဒီလိုမျိုးအော်အတောင်းလေးတွေဖြစ်နေတာကတော့မဆန်းဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်ဒီမှာတစ်ဆက်ထည့်မိချင်တာကမြန်မာတပ်တော်ဘက်ကလည်းသူတို့ကပြောနေတာပြောရမယ်ဆိုရင်တော့ဒီအရှိတ်ချမ်းမှာမြန်မာနိုင်ငံအထူးပြည်အရှိတ်မြောက်ပိုက်ပဲချမ်းမှာဒီတစ်ဖက်သက်ပြစ်ခတ်ရစေးရီတောက်လျှောက်သူတို့လုံနေတယ်ဒီလုံနေတဲ့အချိန်မှာညီငယ်ရေးလုပ်ငန်းတွေကိုလုံးကြပါဆူပြီးတော့တိုက်တွန်းနေရလဲရှိပါတယ်ခင်ဗျာပြောရမယ်ဆိုရင်တော့ခုနကထုံးစော်ပြောသွားတဲ့အချိန်မှာသူတို့ဘက်ကတပ်တော်ဘက်ကညီငယ်ရေးအတွက်စိတ်ဆန္ဒမရှိဘူးဆိုတာကိုအဲ့ဒါကိုကျွန်တော်ပြန်မိကုန်းထုတ်ချင်တာပါအဲ့တော့သူတို့ဘက်ကတော့သူတို့ပြောတာကသူတို့ကတစ်ဖက်သက်ပြစ်ခတ်ရစေးလို့တဲ့ညီငယ်လုပ်ငန်းစဉ်တွေလုံနေအောင်ဆိုပြီးတော့ပြောနေတာတော့ရှိပါတယ
်။ဟုတ်ကဲ့ကျွန်တော်ခုနပြောတဲ့အတိုင်းပဲလေသူတို့ကတော့တစ်ဖက်သက်ပြစ်ခတ်ရစေးကြီးညာတာဘယ်လိုလဲ။သူတို့ကစေတနာမှမပါဘူးပဲ။တစ်ဖက်သက်ပြစ်ခတ်ရစေးကြီးညာတယ်ဆိုရင်တနိုင်ငံလုံးတိုက်တာကြီးညာပေါ့။အခုကနေပြီးတော့မှဒီရှမ်းရယ်ကချင်ရယ်အဲ့ဒီဘက်မှာပဲစစ်တိုင်းကားခုမှာပဲကြီးညာတယ်။တပြိုင်တည်းမှာဒီအနောက်ဘက်စစ်မျက်နှာမှာနေပြီးတော့မှနော်သွားပြီးတော့မှအင်အားအလုံးရေးနဲ့နော်ဒီ ULAA အဖွဲ့ကိုအမြင့်ပြုတ်ချေမှုရေးလုပ်နေတယ်ရှစ်လအတွင်းမှာဇလူကြီးရခိုင်ပြည်စစ်မျက်နှာထဲမှာနော်ဒုက္ခသည်ပေါင်း6000ကျော်ဖြစ်သွားပြီးပြည်ရွာပေါင်း200ကျော်300လောက်ကနေပြီးတော့မှနော်ဒီလူတွေထွက်ပြေးလာရတယ်နောက်ပြီးတော့မှတိုက်ပွဲဖြစ်လိုက်တာကလည်းပဲနော်အကြိမ်ရေအတွက်900ကျော်600လောက်ရှိတယ်စီးတွေပြန်တိုက်ခိုက်မှုတွေဆိုတော့ဒေသုံတန်ရာရမှုတွေနောက်ပြီးတော့မှဒီအနစ်ထိုင်တွေကနေစင်တွေအများရှိနေတယ်ဒါတွေကတစ်ဖက်သက်ပြစ်ခတ်ရစီရေလုတ်တဲ့ပုံစံကမမှန်ဘူးအဲ့ဒါကြောင့်ကျွန်တော်တို့ကစေတနာမမှန်ဘူးလို့ဒါပြောချင်တာဖြစ်တယ
်ဟုတ်ကဲ့လက်ရှိအစိုးရဘက်ကအနေထားယက်တီချက်နဲ့ပတ်သက်လို့ကိုထွန်းစောဘယ်လိုအများပြောချင်လဲခင်ဗျာအခုဖြစ်တဲ့မြောက်ပိုင်းတိုက်ပွဲအပါအဝင်ညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို
့ကျွန်တော်မြင်တာကတော့အစိုးရကသူတက်ကူမှနိုင်မှမနိုင်ပဲနော်လက်ရှိဖွဲ့စည်းပုံရကလည်းပဲတက်မတော်ကဒီအစိုးရရဲ့အောက်မှာလည်းမရှိဘူးလေနော်ဒီစင်းပြိုင်အစိုးရအနေနဲ့သူကသွားနေတာပဲကျွန်တော်တိုက်ပြီးမှာအစိုးရနှစ်ရက်ရှိတယ်လို့လည်းအများကအားလုံးတကဘာလုံးကလည်းလက်ခံထားကြတယ်ဗျနော်အဲ့ဒါကြောင့် NLD အစိုးရအနေနဲ့သူကဒီတက်မတော်ကိုသူ့ရဲ့အစိုးရတက်လို့သူကပြောတာပြောနေရတာအစိုးရရဲ့အောက်မှာတက်မတော်ကတခြားလုံးရှိမနေဘူးနော်2008ဖွဲ့စည်းပုံရဆိုလို့ရှိရင်ဒီအတိအလင့်ပဲတက်ကသူ့လို့သူလုံမယ်နော်လိုအပ်တဲ့အချိန်မှာသမ္မတကြီးကနေအမိန့်ထုတ်ပေးရမယ်ဆိုတဲ့ပုံစံမျိုးပေါ့အခုလည်းပဲသမ္မတရဲ့အမိန့်နဲ့တိုက်တယ်လို့သူတို့ကလိုရင်ပြောတယ်အခုလသမကလုံကျွေးရေးကောင်စီကကိုယ်စီလေးတွေလာရည်ဆိုလို့ရှိရင်ဒါသမဒားရဲ့အောက်မှာတောင်းနေတာပါသမဒားရဲ့နောက်မှာလိုက်နေတာပါသမဒားရဲ့အမိန့်နဲ့ညွှန်ကြားချက်နဲ့အညီလုံနေတာပါလို့အဲ့လိုပြောနေတာတွေရှိတယ်။အစိုးရကလည်းပဲသူက2008ဖွဲ့စည်းပုံအောက်မှာဘေးကျန်နေတဲ့ပေါ့နော်ကျွန်တော်မြင်တာကတော့အခု2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနဲ့မြန် ဒီဖြစ်စဉ်တွေကနေပြီးတော့မှတော့ဒါပယောဂအနေနဲ့အသုံးပြုနေသလားဒါတော့ကျွန်တော်တို့ကတန်တရားဖြစ်မိတယ်အထောက်ကျပွဲစည်းပုံပြည့်ပြောင်းလဲရေးကိုလွတ်တော်အတွင်းမှာအခုကနေပြီးတော့မှအင်တိုင်းအားတိုင်းလုံးပဲလို့ကြိုးပမ်းနေတဲ့အချိန်မှာဒီပြင်မှာဒီလိုမျိုးကနဂောစားတိုက်နေတဲ့ကိစ္စတွေကအထောက်ကျပြည့်ပြောင်းလဲရေးကိုမလုံလို့တဲ့နော်အင်အားစုတွေရှိနေတယ်အထူးသဖြင့်တက်မတော်ကနေပြီးတော့မှအထောက်ကျပွဲစည်းပုံရသူကအခွင့်ထုတ်ကန်ဖြစ်နေတယ်ဒီသူ့ရဲ့အခွင့်ထုတ်ကန်ဘဝကိုသူကမစွန့်လင့်ကျင်ဘူးမစွန့်စင့်လှုပ်ကျင်တဲ့အခါကျတော့သူကနော်သိရေးကိုနေပြီးတော့မှသူကတစ်ဖက်လေးနဲ့နိုင်ငံရေးအသုံးချနေတယ်လို့ကျွန်တော်ကအဲ့လိုမျိုးမြင်မိပါတယ
်ဟုတ်ကဲ့ခင်ဗျာကိုတွန်းစော်လေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ပင်နယ်ဆွေးနွေးမဲ့သူဦးရထွန်းရှမ်းပြည်နယ်ကနိုင်ငံရေးသမားနိုင်ငံရေးလေ့လာသူတူဖြစ်ပါတယ်ဦးရထွန်းခုနကကိုတွန်းစော်ကိုမေးခဲ့တာပဲပြန်မေးကြပါလေညီငယ်လူငန်းစင်းကြီးလုံနေတဲ့အချိန်မှာပဲအနောက်ဘက်မှာပဲကြည်ကြည်အခုအရှေ့မြောက်ဘက်မှာပဲဖြစ်ဖြစ်ဒီဆေးပရိခါတွေပိုတိုးလာတယ်အဲ့ဒါဘာကြောင့်လို့ထင်ပါလဲခင်ဗျာ
အခုတတတော်ဖြစ်သွားတဲ့ကိစ္စကိုပဲဖြတ်ပြီးတော့သုံးတိုက်ရရင်တော့ဒီတမတော်ကနေပြီးတော့အပြည့်ရက်ဆွဲထားတာကသူကတနိုင်ငံလုံးအပြည့်ရက်ဆွဲထားတာမဟုတ်ဘူးဒီအရှင်းမြောင်းနဲ့နောက်ဖက်ပိုင်းပေါ့နော်ဒီတိုင်းငါးခုကိုရထားပြီးတော့အနောက်ဘက်မှာတော့သူကဒီအာသာအကျန်းဖက်သမားတွေရှိနေတယ်ဆိုတော့ဒီအကြောင်းပြချက်နဲ့အဲ့တက်ကူတော့ဆက်ပြီးတော့စပွဲတွေဆင်နွှဲများပေါ့လေအဲ့လိုဖြစ်တဲ့အခါကျတော့ဒီအခုတိုက်ခိုက်တဲ့မဟာမိတ်သုံးပွဲထဲမှာပါတဲ့ AA ကအဲ့ဒီဘက်မှာထိတိုက်ခံရသလိုဖြစ်တာပေါ့
ဟုတ်ကဲ့အ
ဲ့ဒီဒီလိုထိတိုက်ခံရတဲ့အနေအထားနေပြီးတော့တက်တာတော့အောင်ဒီဘက်ကနေပြီးတော့ဒီဖီးရှေကြည့်တက်ပြီးတော့အင်အားပြော့တဲ့နေရာကိုဝင်တိုက်တဲ့သဘောပေါ့ဝင်တိုက်ပြီးတဲ့အခါကျတော့အဲ့ဒီဘက်ကတက်တူဆွဲထုတ်လိုက်တဲ့သဘောပေါ့ဒါကြောင့်မလို့ဒီဘက်မှာနည်းနည်းတိုက်ွက်တွေပေါ်လိုက်တဲ့အတွက်ကြောင့်မလို့ဟိုဘက်ကတော့ဟိုဒီတက်တာတော့မှာပေါ့လေဒါကြောင့်ဒီအကျိုးဆက်ဖြစ်လာတယ်လို့ကျွန်တော်ကတော့ပြောတတ်ပါဘူ
းဦးရထိုးရဲ့သုံးသက်ချက်ကတော့စီးဘူဟာသဘောမျိုးနဲ့သူဘက်ကအခုဒီမြောက်ပိုင်းမဟာမိတ်ကြီးကဆောင်းလာတာလားဒါမှမဟုတ်ရှင်စီးရဖိအားပေးဖို့ဆိုပြီးတော့ပုံစံမျိုးနဲ့တွားနေရလားညီငယ်တွေဘယ်လိုမြင်ပါလဲ
ငင်းငင်းရေးအတွက်ကတော့ဒီလိုသွားလို့ရှိရင်တော့ဟိုပို့ပြီးတော့ကောင်းလာဖို့မရှိဘူးဒါကြောင့်မလို့ငင်းငင်းရေးအတွက်ပို့ပြီးတော့တိုးတက်ဖို့ဒါမှမဟုတ်ရင်လည်းဒီအဖွဲ့၃ဘွဲ့ကိုတခြားအဖွဲ့တွေနဲ့အတူတူဂန်းတူလက်ခံဆွေးနွေးဖို့ဆိုတဲ့ရည်ရချက်ကတော့ကျွန်တော်ထင်တယ်အဲ့ဒါကဒုတိယဟိုရည်ရချက်ဖြစ်လိမ့်မယ်ပထမဆုံးဒီညီမနာကတော့အဲ့ဒီအနောက်ဘက်ဆင်းမျက်နာကဖိအားတွေတက်တာသွားဖို့ဆိုတဲ့ရည်ရချက်ကအဓိကဖြစ်လိမ့်မယ်အကြောင်းဆိုတော့တမတော်အနေနဲ့အခုလိုခံလိုက်ရတဲ့အခါကျတော့သူတို့လည်းဒီကိစ္စမှာတော့တော်တော်လေးအရှက်ရသွားမယ်လို့ထင်တယ်။ဒါကြောင့်သူတို့ကဒီကလာတူအတွင်းမှာကတော့ထပ်ပြီးတော့သူတို့ထိုးစစ်တင်နဲ့ဖိတိုက်လာမှာဖြစ်တဲ့အတွက်ကြောင့်မလို့ပို့ပြီးတော့ပြင်းထန်လာလိမ့်မယ်။ဒီကလာတူအတွင်းမှာတိုက်ပွဲတွေပိုပြင်းထန်လာလိမ့်မယ်လို့ကျွန်တော်တို့အဲ့လိုသုံးသပ်တယ်။
ဟုတ်ကဲ့အဲ့တော့တစ်ဆက်သေးပဲအခုတွားနေတဲ့ညီငယ်ရဲ့လုပ်ငန်းစဉ်ပေါ်မှာကိုဘယ်လိုတက်ရောက်မှုတွေရှိနိုင်လဲ။
ညီငယ်ရဲ့လုပ်ငန်းစဉ်ကတော့ဒီနေ့ပဲတွေ့လိုက်တာကတော့ချင်းမိုင်မှာကျွန်တော်တို့ JNU ကရော RCSS ကရောပြန်ပြီးတော့ဒီပင်လုံးဆွေးနွေးပွဲတွေစဖို့အတွက်သူတို့လည်းဒီအချိန်ချင်းဖြစ်နေပါတယ်ဆိုတော့တရင်ပြည့်ကျရတဲ့အတွက်ကြောင့်လို့တက်မတော်ဘက်ကအစိုးရဘက်ကနေပြီးတော့ဒီအချက်၄ချက်ကိုတင်ပြထားတယ်လို့သိရပါတယ်အဲ့တော့ပြန်စနိုင်အောင်ပေါ့လေအဲ့တော့ကြံတဲ့အဖွဲ့တွေနဲ့တော့ဆက်သွားမယ်သဘောရှိပါတယ်ဗျ
ဟုတ်ကဲ့ခင်ဗျာဦးထွန်းစောဦးရဲထွန်းလေးလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ပါဝင်ဆွေးနွေးလို့ရဆိုတော့ဖုန်းနံပါတ်တွေပြပို့ထားတဲ့တော်ရှင်ကိုခေါ်ပါမယ်ပြောရမယ်ဆိုတော့တော်ရှင်တော်ရှင်များဖုန်းနံပါတ်ပို့ထားရကြောင်းလို့ကျွန်တော်အချိန်ရလောက်တော့တော်ရှင်ကိုခေါ်ပြီးတော့မှဖြစ်ပါတယ်အရင်ဆုံးကျွန်တော်ဆိုင်းအောင်ကျော်စန်းကိုဖိတ်ခေါ်ချင်ပါတယ်တူတက်တုတ်လေးဆွေးနွေးလို့ရပါတယ်အမေမြန်လို့ရပါတယ
်ဟုတ်ကဲ့ပါဗျာကျွန်တော်အိုင်းရဒီလိုပါပဲစစ်တပ်ကတော့ဒီလိုပဲလက်ကွက်ကြီးပေါင်းဆောင်နဲ့ဒီလိုပဲတိုက်ဆက်ဆင်တာဆင်နေရတော့မှန်တယ်ဗျအစိုးရကလည်းစစ်တပ်ကိုမနိုင်စစ်တပ်ကအစိုးရကိုဝန်နိုင်တယ်လေဘာလို့လဲဒီကတိုင်းပြည်တွေလိုသမရစကားကလည်းနားမထောင်စစ်တပ်ကဒီတဲ့ဝန်ကြီးကစပြီးတော့မှကျွန်တော်စစ်တပ်အောက်မှာပဲရှိရတယ်ပြောနော်ဟုတ်စစ်တပ်အောက်မှာပဲရှိရခါကျတော့စစ်တပ်ကဒီလုတ်ချင်တာလုတ်တယ်သူကစစ်တိုင်းမှာဗတ်ကြရတာဟုတ်စစ်မတိုင်းဗတ်ကြမရဒီလိုပဲတိုင်းသားလက်နက်ကင်ကိုကြီးပေါင်းဆောင်နေသူကတော့လက်တိုက်နေတယ်လို့ကျွန်တော်
ဟုတ်ကဲ့ဟုတ်ကဲ့ကိုဆိုင်ကျောင်းဆန်ကျေးဇူးပါကျွန်တော်နောက်ထပ်တူဖိတ်ခေါ်ကြပါလေကိုနောင်ကိုနောင်တူတူတူလေးဆွေးနွေးမြင်မြန်လို့ရပါတယ
်ဟုတ်ကဲ့ပါဗျာကျွန်တော်ကနေနေပါဗျာကျွန်တော်ဒီဌာနကြီးကလည်းပြောရလို့ရှိရင်တော့ဒီ2015နှစ်ပိုင်းတော့ဟိုတိုင်းနာလက်နက်ကန်တပ်ဖွဲ့ကို ဟိုအချမ်းသက်လေးရက်ဒုံချုံမှာဟိုအစိုးရကနေ NLD အစိုးရနေကျင်းညာတာဟိုကျွန်တော်တောင်းကြည့်တောင်းကြည့်တော့ဖြစ်နေတယ်ကျွန်တော်ဒီလိုထားမိတာတော့တောင်းကြည့်တော့ဒီလိုထားမိပါတယ်
အဲ့ဒါကအစိုးရကနေကျင်းညာတာလားအစိုးရကနေအစိုးရကနေကျင်းတဲ့လုပ်ရည်တွေဟုတ်ကဲ့အစိုးရ
တော်ဆိုပြီးတော့မှာဟိုအစိုးရတော့အစိုးရကနေပြီးတော့မှာဟိုအထူးသဖြင့်နည်းနည်းဆက်လိုက်ကြည့်ကြအောင်လေဟိုမလောမနေရလို့ဟိုချက်ချင်းဆိုတယ်လို့ကဟိုကျင်းညာချက်တွေထုတ်ပြန်တယ်အဲ့တော့ကျွန်တော်သိချင်တာတော့ဟိုတတ်မှတ်တော်ကနေရောအကြမ်းဖက်ပိတ်ရက်တွေလုပ်ခဲ့တာဒီ2015နောက်ပိုင်းမှာကဟိုကလုံးဝ
လူရှိတော့များလားဆိုကျွန်တော်ကျေးဇူးပါကျွန်တော်ပြီးမေးပြပါမယ်ကျွန်တော်နောက်တူကိုကြီးဆွေတခါလေးဖိတ်ခေါ်ကြပါလေကိုကြီးဆွေတို့တော်တော်မေးမြန်းလို့ရပါတယ
် Hello
ဟုတ်ကဲ့ကိုကြီးဆွေပြောပါခင်ဗျ
Hello
ဟုတ်ကဲ့ကိုကြီးဆွေကြားပါလေဟုတ
်ကဲ့ခင်ဗျအဲကြားပါကြားပါခုနကဟိုပန်းနဲ့ဆွနေတော့တဲ့ဆရာကြီးကဟိုဆွနေတော့တို့တို့ကိုကောင်းပါတယ်အဲအခုဖြစ်နေတဲ့စေးစေးကအချက်လက်တွေမှာကျွန်တော်တို့ကတော့ဖိတ်ကိုတော့ဘယ်တော့မှလက်မခံပါဘူးဖိတ်ထားတာမကောင်းပါဘူးအဲ့ဒါနဲ့ဆိုဟိုလူကြီးတွေအနေနဲ့အခုတာဝန်ရှိတဲ့အစိုးရရောတက်မလို့ရောသူတို့ကကနေပြီးတော့အဲငိညာတဲ့အနေနဲ့တက်နေဆုံးတွေ NCA လမ်းကြောင်းကိုရောက်နေအောင်အတွက်တင်ရတာလက်နေတဲ့တွေကိုအချိုးကြီးဟိုဒီကနေ့လမ်းကြောင်းကိုအတက်နေဆုံးစိုးလျင်စွာဆောင်ရွက်ပေးနေတဲ့သဘောပါပဲခင်ဗျာ
ဟုတ်ကဲ့ကုကြည့်စေကျေးဇူးပါနောက်ထပ်တူဖိတ်ခေါ်ကြပါလေဦးချင်းမြင့်တခါလေးဆွေးနွေးမေးမြန်းလို့ရပါတယ်
ဒီဘက်ကတောင်းတနေကြီးရချက်ကောင်းမှုလိုပါတယ်ခင်ဗျာသူတို့ကြီးရချက်မကောင်းလို့မငင်းမချမ်းဖြစ်ခဲ့တာပါအတိုင်းသားလူမျိုးပေါင်းစုံရှိတယ်ကျွန်တော်တန်းပြင်မှာအစုတိုင်းသားတွေကတော့ဟိုခဏရက်ဆဲမယ်ကျွန်တော်အတိုက်ခတ်မှုရက်ဆဲမယ်ဒီလိုဆိုရင်တခြားတိုင်းသားကြတော့ဖြီးဖြီးမယ်ဆိုတဲ့ဘောမျိုးအဲ့ဒီမှာအလုံးရင်းနဲ့ဖြီးတယ်ကျန်တဲ့နေရာကြတော့ခဏမင်းလုံးနဲ့ဟိုလည်းငါမတိုက်ဘူးငါ့ကိုလည်းမင်းမတိုက်နဲ့ဆိုတဲ့ဘောမျိုးနဲ့ဖြစ်ပါတယ်တိုင်းသားလူမျိုးများကလည်းတိတ်မညံ့ပါဘူးခင်ဗျာဒီနည်းအတွက်တော့မူမှန်လို့ဒီလိုဖြစ်တာပါကျွန်တော်တို့ထိပ်ပန်းရတာလည်းကျွန်တော်တို့တိုင်းသားကျွန်တော်တို့တက်မတော်ထိပ်ပန်းရတာလည်းငြင်းချမ်းတာပါအော်ပန်းရဒီတူတူတက်မတော်တောင်းငယ်သားကြီးတော့အသက်ဥပ္ပိုလ်ကြီးကြီးကြီးကြီးအကုန်လုံးဒုက္ခဒုက္ခရောက်နေဒီဒီမူဝါဒကိုတော့ပြောင်းနေပါလေခင်ဗျာ
ဟုတ်ကဲ့ဗျာဦးချင်းမြတ်ကျေးဇူးပါကျွန်တော်ပင်နယ်ဆွေးနွေးသူတွေကိုပြန်ဖိတ်ခေါ်ကြပါလေတရရှင်တချို့ဖုန်းလိုင်းပေါ်မှာခဏနေပြပါဦးခင်ဗျာကျွန်တော်အရှင်ဆုံးကုရဲ့ထုံးကိုပြန်ပြီးတော့ဖိတ်ခေါ်ကြပါလေခုနကကိုလောင်ဆွေးနွေးမြန်းမြန်းသွားတဲ့အထဲမှာဒီတိုင်းသားဖွဲ့စည်းတည်ရဲ့ချွေရဲ့လောက်ရက်ကိုဆွေရကနေပြီးတော့ကြံဖက်လောက်ရက်တွေဆူပြီးတော့ပြောပါရဲတဲ့တမ်းမတော်ကတော့ဒီကြားထဲမှာကြံဖက်လောက်ရက်တွေလုတာမျိုးမရှိဘူးလားတဲ့ဥရထွန်းဒီအတုံးနှုံးနေဒီလိုသုံးဆွဲကြတဲ့အချိန်ဒီကညီငယ်ပေါ်ဘလောက်တက်ရောက်မှုရှိလဲကိုဥရထွန်းအမြင်သိကြပါလဲ
သူကအကြံဖက်ဒီလောက်ရက်ဆိုတဲ့ဥစ္စာကတော့ကျွန်တော်တို့ဒီတော်လိုင်းကြီးမှာတော်လိုင်းကြီးတရားပေါ့လေတော်လိုင်းကြီးတရားမှာလက်နဲ့ကင်အဲ့ဘွဲချင်းလဲတဲ့အခါမှာအဲဒီကျင့်သုံးရတဲ့တခါတည်းမှာကျွလွန်လိုက်ရတဲ့ဒီရာဇဝမှုမကျင်းတဲ့အဲပြစ်မှုတွေနဲ့တော့ရောထွေးနေတတ်တာပေါ့လေရောထွေးနေတတ်တဲ့အခါကျတော့အခုအမေရိကန်စစ်တပ်တွေတောင်မှကျွန်တော်တို့အာဖဂန်နစ္စတန်တို့ဘာတို့မှဒီသွားပြီးတော့ဒီအဲ့ဘွဲချင်းလဲအခါမှာအဲဥပဒေကိုအတိအကျမလိုက်နာနိုင်ဘူးမလိုက်နိုင်တဲ့အခါကျတော့အဲ့လိုရာဇဝမှုတွေအဲဒီနော်နာရီရှိတယ်ဆိုပြီးတော့အခု ICC ကနေသူတို့ကိုတရားစွဲဖို့တွေပါလေလုပ်တဲ့အခါမှာအမေရိကန်ကလည်းအဲ ICC တရားရုံးကတရားသူကြီးတွေရှေ့လူတွေကိုချိန်ကြောက်တာပေါ့နော်မင်းတို့အမေရိကန်လာလို့ရှိရင်ဖမ်းမယ်ရှင်းမယ်ဆိုတာမျိုးပေါ့အဲ့တော့ပြောချင်တဲ့သဘောကတော့ညာကတော့လက်နက်ကင်တပ်ဖွဲ့တွေမှာဟိုဒဲဖွဲ့ကြီးမဆိုပေါ့လက်နက်ကင်တပ်ဖွဲ့တိုင်းမှာကတော့ဒီလိုဟိုဒီဥပဒေကျွန်းထောက်ဖြစ်တဲ့ကိစ္စမျိုးတွေအဲ့နဲ့အကျန့်ဖက်ခံတဲ့ကိစ္စမျိုးလေးတွေတော့ရှိကြတယ်ဗျ
ဟုတ်ကဲ့
ဒါကြောင့်မလို့ဒါကတော့ဟိုမလွဲမချောင်တာပေါ့လေဒီတက်ဖွဲ့တိုင်းမှာရှိပါတယ
်နောက်တစ်ခုကျွန်တော်ဦးကြီးထွန်းကိုပဲတစ်ဆက်တိုင်းမေးချင်တယ်ခင်ဗျာတို့ရရှိနေဆွေးနွေးသွားတဲ့အထဲမှာတော့ဒန်းတူရည်တူမှုတိုင်းသားအားလုံးနဲ့ဒန်းတူရည်တူမှုမရှိဘူးတဲ့ဆွေးနွေးပွဲကတို့ရဲ့သုံးသပ်ချက်ပေါ့နော်စစ်တပ်ကစေနာမှာမှန်ဦးတဲ့ဒါနဲ့ပတ်သက်လို့ဦးကြီးထွန်းအမြင်တုံ့ပြန်ချက
်အဲဒန်းတူရည်တူမှုဆိုတဲ့ကိစ္စကလည်းအခုကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေကြွားပြီးတော့ဘလို့နိုင်ငံရေးစနစ်ထိထောက်မလဲဆိုတာကအဲ့ဒီဒန်းတူဒီဖြစ်မှုကိုနိုင်ငံရေးရဒန်းတူဒီဖြစ်မှုကိုဘလို့နိုင်ငံရေးစနစ်မျိုးနဲ့တွားကြမလဲဆိုတာကိုဆွေးနွေးဖို့အဓိကဖိတ်ခေါ်တာပဲလေအဲ့တော့အဲ့ဒီဟိုဖြစ်တဲ့အခါကျတော့ကျွန်တော်အမြင်ကတော့ဒီဆွေးနွေးပွဲကြီးကအေးအေးဆေးဆေးကောင်းကောင်းမွန်မွန်နဲ့ဖက်ဒရယ်ရှင်းကိုလည်းကောင်းကောင်းနားလည်သဘောပေါက်ပြီးတော့ဒီဖက်ဒရယ်ကဘာမှအကောင်းဆုံးဆိုတဲ့ဖက်ဒရယ်စနစ်ဒီအတိုင်း ตั้วจะနိုင်တယ်ခြေတက်နိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကတန်းတူရေးဆိုတဲ့ဥစ္စာကိုကျွန်တော်တို့ပုံစံတစ်မျိုးနဲ့ပေါ့เนาะဖက်ဒရယ်စနစ်အောက်မှာပုံစံတစ်မျိုးနဲ့ကျွန်တော်တို့ကဖော်ဆောင်နိုင်မှာဖြစ်ပါတယ်အဲ့တော့ပြောချင်တဲ့သဘောကလည်းမကင်ထားတဲ့တိုင်းရင်းသားတွေရှိတယ်ဥပမာအားဖြင့်ကျွန်တော်တို့ဘယ်လိုတိုင်းရင်းသားတွေလို့အင်းသားတို့လို့ပေါ့เนาะအဲ့လိုတိုင်းရင်းသားတွေ ခုကဖြစ်နေတာကတိုင်းသားတွေကတိုင်းသားတော်တော်များများငါတို့လက်နဲ့မကင်ထားရင်အဲ့ဒီလိုအခွင့်အရေးမျိုးကိုမရနိုင်ဘူးလက်နဲ့ကင်မားဆိုတဲ့ဟာအဲ့ဒီလိုဟိုဟိုပေါ့လေဖြစ်လာတဲ့အခါကျတော့ဒီဟာကမလိုလားအဖက်နဲ့နိုင်ငံရေးရဆွေးနွေးခွင့်ပြုပြီးဆိုတဲ့အခု2010နောက်ပိုင်းကာလမှာဟိုထပ်ပြီးတော့ဒီလိုအစ်စ်တွေပေါ်လာတဲ့အခါကျတော့ဒါကတော့ဟိုစိတ်မကောင်းတာဘူးပေါ့လေကျွန်တော်နိုင်ငံရေးရဆွေးနွေးဖို့အတွက်စကားပြောနိုင်ပြီးဆိုတဲ့အချိန်မှာမှလက်နက်တွေဆွဲတိုင်ပြီးဖြည့်ဆင်းကြတဲ့ကိစ္စကတော့ဒါကနှစ်ခါလုံးတည်းမကောင်းဘူးလို့ကျွန်တော်ကတော့
ဟုတ်ကဲ့ခင်ဗျာဦးကျလာကျေးဇူးပါကျွန်တော်နောက်ထပ်သတင်းရှင်တွေဖိတ်ခေါ်ချင်ပါတယ်နောက်ကနေဒါကဦးညွတ်လဆွနီမြမြလို့ရပါတယ်တူတူပေါ့
ဟုတ်ကျွန်တော်အနေနဲ့အခြေခံအကြောင်းရင်း၃ရပ်ပေါ်မှာမူတည်နေတယ်လို့မြင်ပါတယ်နံပါတ်၁ကတော့ခုခံတွန်းလှန်နေရတဲ့ဆွေးပွဲတွေဖြစ်ပြီးတော့နေ့ချက်အနေနဲ့တော်လန်စစ်ဖြစ်ပါတယ်နောက်နံပါတ်၃ကတော့ဒီအာနာကိုအာနာအတွက်နောက်တိုက်ပွဲတွေဆွေးပွဲတွေဖြစ်နေရတယ်လို့အချင်းချင်းပြောလို့ပါတယ်ခုကန်စစ်ကတော့ကျူးကျော်လို့ဖြစ်ရတဲ့စစ်ပွဲတွေပါ။တော်လန်စစ်ကတော့မတရားမှုတွေ၊ဖိနှိပ်မှုတွေ၊လွတ်လပ်မှုတွေအတွက်ဆုံးရှုံးနေရတဲ့အခွင့်အရေးတွေအတွက်တိုက်ပွဲဝင်ရတာဖြစ်ပါတယ်။ဒါတိုင်းရင်းသားတော်လန်အင်အားစုဒီအားလုံးကဒီအချက်နှစ်ချက်ပေါ်မှာမူတည်ပြီးတော့စစ်ပွဲတွေဖြစ်နေရတာဖြစ်ပါတယ်။အာဏာအတွက်စစ်ကတော့မိမိပါဝါတကူအာဏာဒီမြေကြီးအတွက်စစ်ဝါဒီတွေရဲ့အာဏာခိုင်မြဲရေးကိုအထောက်အပံ့ပြုနိုင်မဲ့အဖွဲ့အစည်းတွေအတွက်ဒီလိုစစ်ပွဲတွေတိုက်နေတယ်လို့ထင်ပါတယ
်။
ဘယ်တိုင်းရင်းသားဘယ်လက်နက်ကိုင်အဖွဲ့အစည်းကမှနိုင်ငံတော်အာဏာရယူတဲ့တိုက်ပွဲဝင်နေရမဟုတ်ပါဘူး။ပောက်ပင်ပါကြောင့်တိုက်ရတယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်။မိမိဒေသမိမိလူမျိုးအတွက်တရားမျှတတဲ့အခွင့်အရေးတွေအတွက်တိုက်ပွဲဝင်နေကြတယ်ဆိုတာနားလည်လက်ခံဖို့လိုပါတယ်။စစ်ကောင်းဆောင်တွေအနေနဲ့ရေးကျက်ဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့ခင်ဗျာဦးညွတ်လာကျေးဇူးပါကျွန်တော်နောက်ထပ်သူဖိတ်ခေါ်ချင်ပါတယ်ကိုဆိုင်လင်းသာတူတူလေးစနီမင်းမြောင်းလို့ရပါတယ်။ကိုဆိုင်လင်းမရှိလို့ရှိရင်ကိုတီးလည်းမှုရှိလားမရှိကိုတီးလည်းမှုကိုဆိုင်လင်းဟုတ်ကဲ့ကိုဆိုင်လင်းတို့တို့ဆွေးနွေးမြင်မြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုလက်ရှိနေတာထဲမှာတက်မတော်ဘက်ကနေထိုးစစ်တွေအများကြီးဆင်နေတဲ့ကိစ္စတွေကတော့တော်တော်လေးကြီးကြီးကြီးအနေကဖြစ်လာမဲ့သဘောရှိပါတယ်ခင်ဗျာအခုလက်ရှိအခုနကနေတာကတယောက်ဆွေးနွေးတော့တဲ့ပုံစံကြည့်ရလို့သူပြောတဲ့ပုံစံပေါ်မှာကျွန်တော်တို့ကသဘောအများကြီးတူပါတယ်ခင်ဗျာဘာလို့ဆိုတော့ခံစစ်နဲ့တုံ့ပြန်နေရတဲ့တိုင်းရင်းသားတွေကိုမတရားဘူးဟိုဟွာဒီယာပြောနေမဲ့အစားဒီတက်မတော်ထိပ်ပိုင်ခေါင်းဆောင်နေနဲ့လက်ရှိအာဏာရအစိုးရနဲ့ဆွေးနွေးပြီးတော့ဒီတက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုဘလို့နီးနဲ့အကောင်းဆုံးငင်းကြေးတည်ဆောက်ကြမလဲဆိုတာကိုဒီအာဏာရအဖွဲ့အစည်းနှစ်ဖွဲ့ကနေပြီးတော့အသေးသေးချာစဉ်းစားသုံးသပ်ပြီးတော့ဆွေးနွေးပြီးတော့ကျွန်တော်တို့ဒီစပွဲဝိုင်းပေါ်ရောက်လာအောင်မယ်ကျွန်တော်တို့က
ဟုတ်ကဲ့
ကျွန်တော်ဆိုင်ရင်းသားတရားနေနဲ့ကျွန်တော်တို့ပြောရလို့ရှိရင်စစ်ပွဲတွေအများကြီးဟိုအန်ဒီအများတဲ့စစ်ပွဲတွေကြီးပဲရှေ့ဆက်ဖြစ်လာဖို့အလားအလာကိုမြင်နေရတဲ့အတွက်လက်ရှိနေတာတဲ့မှာအများကြီးသဘောထားရှိဖို့ကလက်ရှိအာဏာရပါတီအာဏာရခေါင်းဆောင်တွေတော်ဆန်းစုကြည်နဲ့တော့အကောင်လုံးကသဘောထားကြည့်ပြီးတော့တိုင်းရင်းသားတွေကိုလက်တွေဆွေးခေါ်ဖို့လိုအပ်တယ်ဆိုတာကတော့အရင်အရေးကြီးနေပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဆိုင်နေကျေးဇူးပါကျွန်တော်အချိန်နဲ့တိတ်မြောက်လို့ကျွန်တော်နောက်ဆုံးကိုထွန်းစော်ကိုပဲပြည်နိုင်ဆွေးနွေးသူကိုဖိတ်ခေါ်ကြပါလိမ့်မယ်ကိုထွန်းစော်ခုနကဆွေးနွေးတော်ချက်တွေကိုကြားမှာပေါ့လူတော်များများကလည်းဒီအချိန်ဒီပေါ်မှာတန်ဖိုးရဖြစ်နေတယ်အပြည့်လေးပါမလားအဲ့တော့တကယ်တမ်းညီနေလူငန်းစင်တွေလည်းအစိုးရဘက်ကလည်းလုပ်တဲ့အခုစီးပွားတွေလုပ်နေရဖြေထုတ်နိုင်မယ့်အနေအထားရှိပါလားကိုထွန်းစော်ရဲ့အနေတုံ့ပြန်ချက်သိချင်ပါတယ်
ဟုတ်ကဲ့အခုအဖြေရှာတဲ့နည်းလမ်းကတော့ဒီ20ရာစုပင်လုံးအပေါ်မှာအခြေခံပြီးတော့မှသူတို့ဆွေးနွေးပွဲတွေလုပ်ပြီးတော့သွားနေတယ်ပေါ့ဗျာအဲဒီအပေါ်မှာအခြေခံပြီးရှိမယ်ဆိုလို့ရှိရင်အခုက NLD အစိုးရက20ရာစုပင်လုံးကိုနိုင်ငံရေးအကျိုးအမြတ်တစ်ခုထပ်ပိုလုပ်တာကိုမတွေ့ရဘူးပေါ့နော်နောက်ပြီးတော့တက်မတော်ဘက်ကလည်းဒီ20ရာစုပင်လုံးကို NLD ရဲ့တစိမ့်လိုပဲသူကသဘောထားတယ်နောက်ဆုံးမှာတော့ဒီအစိုးရက20ရာစုပင်လုံးကိုနိုင်ငံရေးအကျိုးအမြတ်အတွက်သုံးချပြီးတော့တက်မတော်ဘက်ကလည်းပဲ NCA ကိုထောင်ချောက်တစ်ခုအနေနဲ့သုံးချနေတာကိုတွေ့ရတယ်။တိုင်းဒါလက်နက်ကတော်လည်းဖွဲ့စည်းတွေကလည်းဒီနှစ်ပေါင်း80ကျော်ပြည်တွင်းစစ်မှာဗမာစစ်အနာရှင်စစ်တပ်ကပေးထားတဲ့ဒီခါးသီးတဲ့သင်္ကန်းစာတွေအပြည့်အစုံနဲ့ဆိုတော့ယုံကြည်မှုကပျောက်နေတယ်။အဲဒီအချိန်တွေအောက်မှာ ကိုရှင်ရင်ကြပါမိသားစုစိတ်တဲ့အဖြေချဖို့ဆိုတာကလည်းမဖြစ်နိုင်တဲ့ခါကျတော့သမတ်ကြရဲကြားလူမရှိဘဲနဲ့တော့ဒီကျွန်တော်တို့မြန်မာငင်းချင်းကြီးကတော့ရှေ့ဆက်ဖို့အတော်လေးဖြတ်နေအောင်ပဲလို့ကျွန်တော်မြင်ပါတယ်
ကြားလူကဘယ်လိုလူမျိုးကိုတတ်ပါလဲ
ဆိုရင်တော့မြန်မာပြည်ဟာအလုံးစုံပြတ်သုံးရေးတွင်းနေထည့်ကိုဆင်းသက်သွားဖို့ပဲရှိမယ်လို့မြင်ပါတယ်
ဟုတ်ကဲ့ကိုထုံးစောဆိုလိုတဲ့ကြားလူဆိုတာဘယ်လိုလဲပြည်ပကလားပြည်တွင်းကလားဘယ်လိုလူမျိုးဆိုလိုတာပါလဲဘယ်လိုအများစုမျိုးဆိုလိုပါလဲ
ဟုတ်ကဲ့အဓိကတော့ပေါ့ဗျာဒီကျွန်တော်တို့ပြည်ပကမှရလိမ့်မယ်ပြည်တွင်းမှာကတော့ကျွန်တော်တို့ကဒီဓာတ်မိုးပြီးတော့အုပ်ချုပ်နေတဲ့နော်စစ်အာဏာရှင်စနစ်အောက်မှာတော့ဘယ်သူမှခေါင်းမထောင်ရဲဘူးအဲ့ဒါကြောင့်တမတ်ကြရတဲ့ကျွန်တော်တို့နိုင်ငံတကာကပေါ့လေနော်ကြားဝင်ပြီးတော့မှကျွန်တော်တို့လုံမှာပဲရမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုထုံးစောခုနကပြောသွားတဲ့ပုံစံအရဆို28ပင်လုံနဲ့ပတ်သက်လို့ဘာမှမျှော်လင့်ချက်မထားနိုင်တော့ဘူးလား
ဟုတ်ကဲ့28ပင်လုံကအခုက NLD တို့ရကသူ့ရဲ့နိုင်ငံရေးအကျိုးအမြတ်တစ်ခုတည်းပို့ပြီးလှုပ်တာမတွေ့ရဘူးတက်မတော်က23ရာစုပင်လုံးကိုဘယ်လိုသဘောထားလဲဆိုတော့သူရဲ့သူကဒါ NLD ရဲ့တစိမ့်လိုပဲသူကသဘောထားတယ်။ဆိုဒီအချိန်နေနှစ်ခုကြာမှာဒီတိုင်းသားလက်နက်ကတော်လည်းဖွဲ့စည်းတွေကလည်းပဲသူရဲ့တွေ့ကြုံတွေကသူကဒီဖြစ်ခြင်းပေါ်မှာတော့ဒီယုံကြည်မှုကနေပြီးတော့မသိမရှိဘူး။အဲ့လိုမျိုးယုံတဝက်မယုံတဝက်ပေါ်ဗျာနော်ဒါဒီလိုမျိုးသွားနေကြတာပဲဖြစ်တယ်။အဲ့ဒါကြောင့်ဆွေးနွေးမှုတွေကနော်ဟန်ပြတန်တာလိုမျိုးဖြစ်လာတယ
်။
အခုလည်းပဲဒီနေ့ဆွေးနွေးကြတယ်ပေါ့ဗျာနော်ဒါကျွန်တော်မြင်တာကတော့ဗာလဲဆိုတော့နိုင်ငံတကာက PR တွေရလာပြီပေါ့လေပြည်တွင်းက PR တွေရလာပြီဆိုလို့ရှိရင်ဒီပေါ်မှာထထုတ်တယ်နော် PR တွေဒီရောသွားပြီဆိုလို့ရှိရင်အဲ့ဒါငြိမ်သွားတယ်ဒီလိုမျိုးပဲသွားနေလို့ကတော့ကျွန်တော်တို့တိုက်ပြီးကဒီစစ်မှန်တဲ့ရေရှည်တီတဲ့ဆံပြေတဲ့ငြိမ်းချမ်းရဖို့ဆိုတာကတော့အလန့်ဝင်းနေုံပဲလို့မြင်တယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒိုင်ရိုက်ဒီလိုက်အစီအစဉ်ချင်းစီသွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဥထုံးစော်ဥရဲထုံးနဲ့တော်ရရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်ဒီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျွန်တော်ဝင်ပြပါခင်ဗျာ